ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကဆန္ဒပြမှုတစ်ခုအတွင်းမွတ်စလင်85ယောက်စုလိုက်ပြုံးလိုက်တည်ဆုံးကြတဲ့ဖြစ်စဉ်အတွက်တာဝန်ရှိတဲ့အရင်စစ်ဘက်နဲ့ရဲဘက်ဆိုင်ရာအရာရှိ9ဦးကိုထိုင်းတရားရုံးတစ်ခုကတရားစွဲဆိုလိုက်ပါတယ်။သူတို့ဟာလူတတ်မှုလူတတ်ရန်ချိုးဖောက်မှုနဲ့ဥပဒေမဲ့ဖမ်းဆီးမှုတွေကျူးလွန်တယ်လို့စွဲချက်တင်လာပါ။ဒီစွဲချက်တင်ဟာ The Statute of Limitations ကာလစီကံသတ်မှတ်ဥပဒေအရအနှစ်20ကျော်ရင်တရားစွဲခွင့်မရှိတော့တဲ့အတွက်လာမယ့်အောက်တိုဘာလကုန်မှာတက်တန်းကုန်မှုရှိတဲ့တိုက်ပေလူတတ်မှုလို့ခေါ်တဲ့လွန်ခဲ့တဲ့2004ခုနှစ်ကကျူးလွန်ခဲ့မှုကိုအနှစ်20မပြည့်ခင်မှာစွဲချက်တင်ပြီးတရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒါက2004အောက်တိုဘာ25ရက်နေ့ကမွတ်စလင်နဲ့မလေးအများစုနေထိုင်တဲ့ထိုင်းတောင်ဘက်အစံနရတိဝတ်ပြည်နယ်တိုက်ပေဒေသမှာဖြစ်ပွားတာပါ။အဲဒီအချိန်ကအစ္စလမ်စစ်တွေးကြောလို့တန်လျာရှိပြီးအဖမ်းခံတဲ့ဒူရီကိုပြန်ပြီးဆွတ်ပေးဖို့အတွက်ဆန္ဒပြတောင်းဆိုမှုကိုစစ်သားနဲ့ရဲတွေကလူစုခွဲရကနေခွန်ဦးကိုပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတခြားဆန္ဒပြသူတွေကိုတော့မိုင်90လောက်အကွာမှရှိတဲ့စစ်တပ်စခန်းရှိရာကိုရဲထရက်ကားတွေနဲ့စုပြုံတန်ဆောင်သွားရကနေနိုင်ရီတော်ချာမောင်းရတဲ့လမ်းမှာနောက်ထပ်88ဦးထပ်ပြီးသေဆုံးခဲ့ရတာဖြစ်ပါတယ်။